တော်ရရှင်များရှင်ကျမအသင်ကြီးထိုက်ပါချင်းပြည်နယ်ပလောဝမြို့နယ်တွင်စစ်ဘေးကနေတင်းရှောင်ကြတဲ့ခရီးရန်အတိုင်းဝိုင်းတစ်ခုရန်ကုန်စင်ကြေဘုံမှာလာပြီးခူးလုံကြပါတယ်လျှက်စင်မီနဲ့ရေမရှိအလို့အကိုင်းမရှိနောက်အလူရှင်တွေအကူအညီကိုမိခိုနေရပေမဲ့လည်းစစ်ဘေးကင်းပြီးလုံခြုံတဲ့ရန်ကုန်မှာအမြဲတမ်းအခြေချနိုင်ရေးမျှော်လင့်နေကြပါတယ
်မဟုတ်လဲဟုတ်လဲကျမအင်းဖြစ်နေလို့ဆက်ရပြရှိမှုရှိပါတယ်ဟိုမှာကြံတော့ဆရာဆက်လက်ပြရှိမှုမရှိပါဘူးဆရာ
ချင်းပြည်နယ်ပလောဝကနေစစ်ဘေးရှောင်လာတဲ့ဒေါ်လစိန်မှာပလောဝမှာစစ်ဘေးကြောင့်နေရပြီးရန်ကုန်မှာကလုံခြုံလို့အမြဲနေခွင့်ရဖို့မျှော်လင့်နေသူပါမူလကခိတ္တာစစ်ရှောင်ဖို့ဖြစ်ပေမဲ့လည်းဌာနေပြန်ရေးကပို့ပြီးမရေမရာဖြစ်နေတယ်လို့စစ်ရှောင်တူဖြစ်တဲ့ဥကံလွက်ကလည်းပြောပါတယ
်ဒီလောက်ထိတိုက်ပွဲဒီလောက်ထိဖြစ်မယ်လို့တော့မမျှော်လင့်ဘူးပေါ့ဆိုတော့ကျွန်တော်ရန်ကုန်မှာတလားနလားနေပြီးတော့မနေ့နေ့ကိုစီမင်းလို့ရှိနေပြန်လာခဲ့မယ်လို့ပေါ့နော်ဒါမှခွေးချင်းသေးစီရာလေးငင်းငင်းချင်ချမ်းမရှိသေးတဲ့အနေထားတွေရှိနေတော့လေကျွန်တော်တို့ကပြန်ဖို့လေတော်တော်လေးအလန့်ဝတ်တက်ဝင်နေတာဖြစ်တယ
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်တပ် AA2 ရဲ့ဒေတာတွင်တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝကနေရန်ကုန်တိုင်းမှော်ပြီးမှလာပြီးခုလုံတဲ့စစ်ရှောင်80လောက်ကိုခရီးရန်တင်းအုပ်စီယာဦးအောင်ဖားကဦးဆောင်ခဲ့တာပါ
ကျွန်တော်အဲ့မှာတိုက်ပွဲကခဏခဏဖြစ်ပါတယ်လက်နက်ချီတိုင်းတွေမျိုးရညာရောအစိမ့်မျိုးကျွန်တော်ကြားရပါတယ်။တစ်ချိန်လုံးကျွန်တော်ကြားလာနေရပါတယ်။ဒါကြောင့်မခံမရနိုင်ဘူးကျွန်တော်တို့အဲ့မှာနေထိုင်လို့လုံးဝမပြောနိုင်တဲ့အတွက်ကြောင့်ကျွန်တော်ထွက်ပြေးရခြင်းဖြစ်ပါတယ
်။မော်ဘီကမြေနေရာလေးတစ်ခုမှာအလူရှင်တွေအခုအညီနဲ့ဝါကြံခင်ထရန်ကအိမ်တွေစောက်နေပြီးသူတို့ရွာကိုဘေးတလားလို့နာမည်ပေးထားပါတယ်။ဥကံလွက်ကဘေးတလားရွာသူကြီးပါ
။ဘေးတလားရွာဆရာတော့ကျွန်တော်တို့တမချန်းစာအရာပေါ့နော်။ဒါဖျားတခင်ကောင်းကြီးပေးတဲ့နေရာဒုက္ခရောက်ဝဲမယ်လို့ဖျားတခင်ကကူမတဲ့နေရာဖျားတခင်မဆားတဲ့နေရာဆိုရရလို့ကျွန်တော်ဘေးတလားလို့ကျွန်တော်တို့ဒီနာမည်လေးပေးထားတာဖြစ်ပါတယ
်ပလဝဆစ်ဆောင်တွေခုံလုံနေတဲ့မော်ဘီကနေရာမှာရေနဲ့လျှက်ဆင်ပြီးမရသေးပါဘူးအတက်မွေးဝမ်းကြောင့်အပါဝင်ရေရှည်ရက်တည်ရဲ့အတွက်အခက်အခဲရှိတယ်လို့တင်းအုပ်ဆရာဦးအောင်ဖားကရှင်းပြပါတယ
်လုံးအလုံးကင်နဲ့ပညာရေးစီးပွားရေးဆိုတော့ကကျွန်တော်တို့အတွက်စိန်ခေါ်မှုရှိပါတယ်ဒါကြလို့ဆိုလို့ရှင်အခုအလုတ်ကလည်းဒီကျွန်တော်တို့အိမ်ဆောက်ပြီးတာနဲ့အဲ့ဒီကော်ဖီကာလာပြီးတာနဲ့ဘယ်လိုမျိုးအလုံးလုပ်ရမလဲပြီးများဘယ်လိုမျိုးကျွန်တော်ရောင်းကန်ရမလဲဆိုတာကိုကျွန်တော်တို့စဉ်းစားလို့မရဘူး
ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်ပလောဝမှာစစ်ရှောင်နေရသူထောင်ချီရှိပါတယ်ကုလသမဂ္ဂစာနယ်ရိက္ခာအဖွဲ့ WFP ကရိက္ခာထောက်ပံ့ပေးနေရပြီးဒီရိက္ခာထောက်ပံ့တဲ့ရင်တန်းလဲပြီးခဲ့တဲ့နှစ်အတွင်းတိုက်ခိုက်ခံခဲ့ရပြီမဲ့ဘယ်သူလက်ချက်ဆိုတာမသိရပါဘူးစီဘေးတင်ပလောဝါကနေရန်ကုန်မှာလာပြီးခုံလုံကြသူတွေကတော့ရေရှည်ရက်တည်ရဲ့အတွက်အခက်အခဲတွေရှိပေမဲ့လည်းကလေးတွေရှိရဲ့အတွက်တော့ရန်ကုန်မှာနေတာပိုကောင်းမယ်လို့ယုံကြည်နေကြပါတယ်ရှင်